အမေရိကန်နိုင်ငံကအာဖဂန်နစ္စတန်နိုင်ငံကိုအကူအညီပေးဖို့အဆင်သင့်ရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟယ်လာရီကလင်တန်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံဘက်ကလည်းပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဆက်ပြီးတော့လှုပ်ဆောင်ရမှာဖြစ်တယ်လို့နိုင်ငံရဲ့လုံခြုံရေးကိုတာဝန်ခံရမှာဖြစ်ပါတယ်။နောက်ပြီးတော့တရားဥပဒေကိုအခြေပြုတဲ့ဒီမိုကရေစီစနစ်ကိုတည်ဆောက်ရမယ်လို့သူမကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့တနင်္လာနေ့ဂျာမနီနိုင်ငံဘွန်မြို့မှာကျင်းပတဲ့ညီလာခံမှာဝန်ကြီးကလင်တန်ကအခုလိုပြောဆိုလိုက်တာပါ။နေတိုးတပ်ဖွဲ့ဝင်တွေအာဖဂန်နစ္စတန်နိုင်ငံကနေ2014ခုနှစ်မှာရုတ်သိမ်းသွားပြီးတဲ့နောက်အာဖဂန်နစ္စတန်ဟာဆယ်စုနှစ်တခုလောက်နိုင်ငံတကာရဲ့အကူအညီတွေကိုလိုအပ်နေစေဖြစ်လိမ့်မယ်လို့အာဖဂန်နစ္စတန်သမ္မတဟာမစ်ကာဇိုက်ကပြောဆိုလိုက်ပါတယ်။နိုင်ငံပေါင်း80ကျော်ကတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာ2014ခုနှစ်နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကရုတ်သိမ်းသွားပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာမယ့်အနေအထားကိုအာရုံစိုက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့လက်ကုံပိုင်းနေတိုးတပ်ဖွဲ့ဝင်တွေရဲ့နေဆက်ဖြတ်ကျော်တိုက်ခိုက်မှုကြောင့်ပါကစ္စတန်တပ်ဖွဲ့ဝင်24ဦးတေဆုံးခဲ့ရတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အဲ့ဒီအစည်းအဝေးကိုပါကစ္စတန်နိုင်ငံကသတိမှောက်ခဲ့ပါတယ်။ဒီညီလာခံကြီးမှာအဓိကထားပြီးဆွေးနွေးဖို့ရှိတဲ့အချက်၃ခုကတော့နိုင်ငံတကာတပ်ဖွဲ့တွေကတိုင်းပြည်ရဲ့လုံခြုံရေးကိုအာဖဂန်နစ္စတန်တပ်ဖွဲ့ရဲ့လက်ထဲကိုလွှဲပြောင်းပေးရေးတာလီဘန်အဖွဲ့နဲ့ပြန်လည်ရင်ကြားစေရေးရရှိနိုင်ငံတကာအကူအညီတွေကိုဆက်လက်ပံ့ပိုးရေးစတာတွေပါဝင်ပါတယ်။ညီလာခံအဖွဲ့နဲ့မှာအာဖဂန်နစ္စတန်သမ္မတဟာမစ်ကာဇိုက်ကပြန်လည်စည်းလုံးညီညွတ်ရေးကြိုးပမ်းမှုမှာပါကစ္စတန်နိုင်ငံဘက်ကအားတက်သေးရောမရှိတဲ့အတွက်ပြစ်တင်ဝေဖန်လိုက်ပါတယ်။